တည်င်းတော်ရောက်ယူခြင်းအနာဝင်ရဲ့ဖန်စီထင်းနေခြင်းခံလိုက်ရပြီးနိုင်ငံတော်လျှို့ဝှက်ချက်အုပ်ဝေဖော်ပြမှုနဲ့တရားစွဲခံရတဲ့ Writers တည်င်းသမားနှစ်ဦးအမြန်ဆုံးပြန်လည်လွတ်မြောက်ရေးဒီကနေ့အရာဝတီတိုင်းသတိမျိုးမှာတည်င်းသမားတွေစုဝေးဆန္ဒပြခဲ့ကြပါတယ်NLD အရသာအစိုးရလက်ထက်ပို့ပြီးတော့မှတရင်သမားတွေကိုခိနှိတ်လာတဲ့အခြေအနေနဲ့တရင်လူလက်ခွင့်ဆုံးရှုံးလာတဲ့အနေအထားတွေကိုပြည်သူတွေသိရှိနိုင်အောင်နဲ့တရင်သမားနှစ်ဦးအမြန်ဆုံးလွတ်မြောက်ရေးရန်ကုန်မန္တလေးနဲ့အခြားမြို့ကြီးတွေမှာပါရင်းညွှန်းစွာနဲ့ဆက်လက်ကြီးတဲ့ဆန္ဒပြသွားမှာဖြစ်တယ်လို့တရင်သမားတွေကပြောပါတယ်မတ်ဆူမွန်ကစူးစီးတင်ပြထားပါတယ်
ရိုက်တာတင်သမားနှုတ်ကိုအမြန်ဆုံးပြန်လွှတ်ပေးဖို့နဲ့ NLD ရသားဆွေရလက်ထက်မှာပို့ပြီးတော့မှမီဒီယာလွတ်လပ်ခွင့်ဆုံးရှုံးလာရတဲ့အခြေအနေတွေကိုလူလူသိရှိနိုင်အောင်ဒီကနေ့ ARD တိုင်းတသိန်းမျိုးနေထဲမှာမြန်မာ Journalist ကိုရဲ့ ARD နဲ့မြန်မာတင်သမားများကာကွယ်ရေးကော်မတီကတင်သမားတွေပူးပေါင်းပြီးတော့ငြိမ်းချမ်းစွာချီတက်ဆန္ဒပြခဲ့ကြတယ်လို့မြန်မာ Journalist ကိုရဲ့ ARD တိုင်းရဲ့အတွင်းမှုကိုစလိုင်းတန့်စင်က VOA မြန်မာပိုင်းကိုအခုလိုပြောပါတယ
်ချေတော်ဖျားနေပြီးတော့မှဒီမျိုးတွင်လူစည်းကားနေရာကိုကြောင်းလက်လဲတယ်လက်လဲပြီးတော့မှတင်တော့ဝါလုံးနဲ့အကူမိုးအောင်လို့ရောပြန်လည်းသွေးပြဖို့ဆိုတော့တောင်းဆိုရပြီးနိုင်နေပေါ့အဲ့ဒါဒီကိုင်းပြုံးမှာမျိုးရဲပတ်တယ်ငင်းငယ်ကောင်နဲ့ကျွန်တော်ချီတက်ပြုံးမှာမျိုးထမ်းမရှိမှာကျွန်တော်ပြီးဆုံးသွားတယ်မနေ့10လပိုင်းကလည်းစ17လပိုင်းပဲမှာတော့ပြီးသွားတယ်ပေါ့နော်ဆိုတော့အဓိကရွေးချက်ကတော့ကျွန်တော်ရွေးချက်နှစ်ခုရှိပါတယ်ပထမတစ်ခုကရိုက်တာတင်းတော်မြောက်ဖြစ်တဲ့ဝါလုံးနဲ့မိုးအောင်တို့ဟာဒီတဲကတိုးနဲ့အညီဓာတ်ယူလောက်ကိုင်းတဲ့တင်းအပေါ်မှာဖန်ကြီးမှုကမတရားဘူးလို့ကျွန်တော်တို့ယူဆတဲ့အတွက်သူတို့အများဆုံးပြန်လုပ်ဖို့တောင်းဆိုရဖြစ်တယ်နိုင်ငံတော်ဆရာတောင်းဆိုတယ်ဒုတိယတစ်ခုကတော့ဒီကျွန်တော်တင်းတော်တွေကမြန်မာနိုင်ငံတင်းတော်တွေဒီလိုဖန်ကြီးခံနေရတဲ့အခြေအနေတွေကိုပြည်သူလူတီအောင်ရင်နောက်ပြီးတော့ဒီတင်းစာလွတ်လပ်ခွင့်ဆိုဘလောက်အရေးကြီးတယ်ဆိုတာလက်ကမ်းစာဆောင်တွေကြောင့်ပြည်သူလူကိုဒီနေ့ဖြန့်ဝေပေးခဲ့တယ
်။အရသာဆိုရလက်ထက်မှာအာဏာပိုင်တွေဘက်ကတရင်သမားတွေပေါ်ပို့ပြီးတော့နှိပ်ကွပ်လာတာတရင်လက်လက်စွာစီစဉ်မှုအပေါ်ဖိနှိပ်ချုပ်ချယ်မှုတွေပို့ပြီးတော့လှုပ်လာတဲ့အပြင်တရင်ရင်းမြစ်ရယူခွင့်အပေါ်မှာပို့ပြီးတော့တင်းကျပ်လာတာဟာမြန်မာတရင်မီဒီယာလွတ်လပ်ခွင့်စာဆင်းလာတဲ့အနေအထားဖြစ်တယ်လို့လည်းကိုစလိုင်းတန်စင်ကသုံးသပ်ပါတယ
်။ဆစ်ဆိုအခက်မှာလည်းစာပေကင်မရာဆိုပြီးတော့ဒီစာပေစစ်စီရင်းနဲ့တရင်တွေကိုဟလာလူတို့ရင်းနှင်းနီတာတက်ချေကဒီလိုမျိုးနဲ့ပဲပိတ်ဆို့ခံရတယ်အမှောင်ချခံရတယ်ဖမ်းဆီးခံရတယ်2015ရွေးကောက်ပွဲနိုင်ပြီးတော့အဲ့ဒီဆိုတက်လာတဲ့ချိန်မှာတော့ကျွန်တော်တို့သတင်းမီဒီယာသမားတွေဟာသတင်းမီဒီယာဥပဒေနဲ့အညီတရားတော်ဆရာကဝယ်ဆောက်ချောက်ခြင်းကိုခံရမယ်လို့ကျွန်တော်မျှော်လင့်ခဲ့ကြတာရှိတယ်မျှော်လင့်ခဲ့ကြတယ်ဒါပေမဲ့ကျွန်တော်တို့သတင်းသမားတွေကအရင်အထက်ဆိုးတဲ့အခြေအနေတွေကြုံတွေ့နေရတယ်လို့ကျွန်တော်မြင်တယ်အားကြောင့်လဲဆိုတော့သူချင်းဆိုရင်ဒီအောင်လာရှိတဲ့လူတွေအထုတ်ပြန်စီခြင်းနဲ့သတင်းတွေကိုစုံစမ်းဖို့ထုတ်ပြီးတော့ရေးသားမယ်ဆိုရင်ပုံမှန်မျိုးမျိုးတက်ပြီးဖမ်းဆီးခံရနိုင်တယ်နောက်ဆိုခုအတန်းအနေမှာရရှာခံရနိုင်တယ်ဆိုတော့လုံခြုံမှုမရှိတဲ့အခြေအနေတွေဖြစ်နေတယ်လို့ကျွန်တော်တို့ခံစားနေရတယ်ဆိုတော့တို့ချိုးတွေကဒီဗိုက်တာဒင်းတော်များနဲ့ပတ်သက်ရင်ဒီမှာဖြစ်တယ်ပေါ့နိုင်ငံတော်လုံခြုံရေးဝတ်ချက်ကိုယူပြီးတော့နိုင်ငံတော်ရောင်းစားတာလားဒီဒင်းတော်တွေကကျွန်တော်ဒီလိုမျိုးစပါဘူးဒင်းတော်တယောက်ကသူတို့ကကျင့်ဝတ်နဲ့အညီလုပ်ကင်ခဲ့တယ်ဆိုတော့သူ့မိသားစုဝင်တွေလည်းကျွန်တော်တို့ကြောက်ကြကြရကျွန်တော်သိထားပြီးပြီးထားခဲ့ယူသားပါလို့ပြောပြီးဆိုင်းကွင်းဖတ်တာနဲ့ချက်ချင်းဖမ်းပြီးတော့ဒီစားရတောင်မဖတ်လိုက်ရသေးခင်မှာဖမ်းချင်ရတယ်ဆိုတော့ဒါကဟိုမလို့သားတဲ့အနေအထားမျိုးတွေပါနေတယ်လို့ကျွန်တော်ယူဆတယ်ဆိုတော့ဒီဟာဖြစ်ချင်ချင်းချင်းအဖြစ်ဆိုရင်ဒင်းတော်တွေဒီမြန်မာနိုင်ငံမှာလုံခြုံမှုမရှိတဲ့အနေအထားကိုပြသရကြပါတယ်ဒါကြောင့်မလို့ကျွန်တော်တို့ကတောင်းဆိုတာကဒီမတရားဖန်ဆီးထားတဲ့သတင်းတောက်တွေကိုအမြန်ဆုံးပြန်လွှတ်ပေးပါ။သမို့ဆိုလို့ရှိရင်ထိုးရမှုတွေ၊ကြောက်ရမှုတွေနဲ့မင်းရဲ့မဖြစ်ရဖြစ်လာရင်ကြာလာတဲ့အခါမှာကျွန်တော်ပုံဖြတ်ထားတဲ့သတင်းအချက်အလက်တွေနဲ့ပဲရှင်းတန်ပြီးတော့ပြန်နှံ့ပြီးတော့တိုင်းပြည်တော်လည်းမကောင်းဘူး၊ဆိုရတော်လည်းမကောင်းဘူး၊ပြည်သူလူထုတော်လည်းမကောင်းဘူး၊ဒီမြတ်လောကအတွက်လည်းမကောင်းတဲ့အနေအထားတွေဟာအစိုးရကိုပို့ပြီးတော့ဥတည်တဲ့ဥတည်သွားလိမ့်မယ်ဆိုတာလေးပဲကျွန်တော်ကြောက်ကြချင်ပါတယ်ဗျ
။ရိုက်တာသတင်းသမားတို့အမြန်ဆုံးလွှတ်မြောက်ရင်းနဲ့သတင်းသမားတွေကိုမတရားဖန်ဆီးမှုဟာပြည်သူတွေသတင်းသိပိုင်ခွင့်ကိုပိတ်တယ်နဲ့ဆိုတာပြည်သူအများသိရှိနိုင်မှုဒီလိုမျိုးငြင်းငယ်စွာချီတက်ဆန္ဒပြခြင်းအဖြစ်သတင်းသမားတွေကလူထုကိုကိုယ်တိုင်အသိပေးတာဖြစ်တယ်လို့မြန်မာသတင်းသမားများကာကွယ်ရေးကော်မတီကကိုသားလွန်ဆောင်ထက်ကပြောပါတယ
်။ဒီပြည်ပတိမှာချီတက်ဆန္ဒပြခွင့်ပုံစံမျိုးလုပ်တယ်လို့တော့အဓိကဘာရလဲဆိုတော့လူတွေကတော်တော်အရန်စိတ်ဝင်စားကြတယ်။ကျွန်တော်ကထင်တာကကျွန်တော်တို့အချိန်လဲနေလို့တော်တော်ရှင်းပြရမယ်ထင်တာမဟုတ်ဘူး။ညိုလဲကိုပတ်ပြီးတော့ချီတက်ဆန္ဒပြရဲ့အချိန်မှာဒီလိုရဲ့ response အရန်ကောင်းတယ်ဟိုကျွန်တော်တို့ပေါ်လဲနားလေတယ်အဲ့ဒီဟာကတော့ကျွန်တော်တို့အရန်ပူပြီးတော့လဲအားပြတယ်အဲ့တော့အဲ့လိုပုံစံမျိုးဖြစ်တဲ့ဆန္ဒပြတဲ့ပုံစံမျိုးရန်ကုန်မှာလည်းမကြောင်ရင်လုပ်မယ်ပေါ့နော်တခြားမျိုးတွေဖြစ်တဲ့မန္တလေးတို့အာနူပြည်တော်တို့ပြည်မနာတို့လည်းကျွန်တော်တို့ဆက်ပြီးတော့စီစဉ်မှာပေါ့နော်ကျွန်တော်ဥပဒေကြောင်းရလုပ်နေတဲ့အပိုင်းကတော့တရားလွတ်တော်ချုပ်ကိုစာမျက်စီစာကြုံတော်လောက်ရှောက်ဖို့ကျွန်တော်တို့ပြည်နေရရှိရယ်ဒီကြားတစ်ခုကတော့လူတွေကကျွန်တော်တို့ပုံမှန်နားလည်မှုရှိရယ်အဲ့တော့ကျွန်တော်တို့ဒီဟိုလူမှုကွန်ရက်ဒီမှာဆဲနေဆိုနေတာတွေဟာတစ်ဖက်အဖွဲ့ကြီးရနေပြီးတော့ဒါရေကျက်ရှိရှိကျွန်တော်တို့ဆဲနေဆိုနေတဲ့ဟာတွေလို့ကျွန်တော်တို့သုံးသပ်လို့ရတယ်တကယ်ပြည်သူလူထုရဲ့တန်ဆင်မှာမဟုတ်ဘူးအားလုံးအလိုပြောနိုင်ရတော့ဒီနေ့လိုကိစ္စမျိုးကျွန်တော်တို့ဟိုစာရွက်တွေကိုသူတို့ရှင်းပြတဲ့အခါမှာသူတို့ရဲ့နားလည်မှုကကျွန်တော်တို့တော
ဒီဘက်ကသတင်းသမားတွေရဲ့အရေးပြည်ထောင်စုငွေကြေးဝန်ကြီးဘော်ရစ်ဂျွန်ဆန်ဟာလည်းနိုင်ငံတော်တိုင်နိုင်ငံရေးပုဂ္ဂိုလ်နိုင်ငံသားရေးဝန်ကြီးဒေါက်တာဆူဂျီနဲ့တွေ့ဆုံတဲ့အခါဆွေးနွေးဖို့ရှိတယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်တာဝန်ကြီးရဲ့တောက်ကြလေးကထုတ်ပြန်တဲ့ကြေညာချက်မှာလည်းဗိုက်တာသတင်းသမားနှစ်ဦးဖမ်းဆီးထားတာကိုပြန်ပြီးတော့လွှတ်ပေးဖို့မြန်မာအစိုးရ